အမေရိကန်နဲ့ဩစတြေးလျနှစ်နိုင်ငံစစ်တပ်တွေကြားအကြီးမားဆုံးပူးတွဲစစ်လေစီရေးလေ့ကျင့်မှုကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဒီနေ့စတင်လိုက်ပါတယ်။အာရှဒေသမှာတရုတ်ရဲ့စစ်အင်အားချဲ့ထွင်မှုကြီးမားလာနေချိန်မှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေပူးတွဲစီရေးလေ့ကျင့်မှုပြုလုပ်နေကြတာပါ။ Talisman Saver လို့နာမည်ပေးထားတဲ့စီရေးလေ့ကျင့်မှုဟာအမေရိကန်နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးနဲ့ဒီမိုကရေစီတန်ဖိုးတွေကိုကာကွယ်ဖို့အတွက်ပြုလုပ်တဲ့စီရေးလေ့ကျင့်မှုဖြစ်တယ်လို့ Sydney စိတ်ကမ်းမှာစိုက်ကပ်ထားတဲ့ American စစ်သင်္ဘောပေါ်မှာ American ရေတပ်ဝင်ကြီး Carlos Dettoro ကပြောကြားခဲ့ပါတယ်။
I think the most important message that China can take from this exercise and anything that our allies and partners do together is that we are extremely
မဟာမိတ်တွေမိဖက်နိုင်ငံတွေကြားဘုံတန်ဖိုးထားမှုတွေနဲ့အမတန်စီးလုံးစုစည်းမှုရှိရဆိုတာကိုဒီစီရေးလေ့ကျင့်မှုကနေတရုတ်နိုင်ငံအနေနဲ့သိရှိနိုင်မဲ့အရေးကြီးဆုံးသတင်းစကားဖြစ်ပါတယ်လို့ American ရေတပ်ဝင်ကြီးကပြောကြားခဲ့တာဖြစ်ပါတယ်နိုင်ငံတွေရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားနဲ့အရေးကြီးတဲ့တန်ဖိုးတွေကာကွယ်ဖို့အတွက်အနောက်နိုင်ငံတွေနဲ့အနောက်နိုင်ငံကအနောက်နိုင်ငံမဟုတ်တဲ့နိုင်ငံတွေအတူပူးပေါင်းဆောင်ရွက်နိုင်မှုပြင်ဆင်ထားတယ်လို့လည်းသူကပြောပါတယ်။ Talisman Saver စီရေးကိုအမေရိကန်နဲ့ဩစတြေးလျနိုင်ငံကြား2005ခုနှစ်တည်းကနှစ်နှစ်တခါပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တာဖြစ်ပါတယ်။